စစ်ကောင်စီအပါအဝင်သူတို့နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေအပေါ်ဗီတိန်အစိုးရကပိတ်ဆို့ဒဏ်ခတ်မှုတွေထပ်တိုးချမှတ်လိုက်ကြောင်းတင်းလာနေကကြေညာချက်ထုတ်ပြန်ပါတယ်။အာဏာသိမ်းစစ်အုပ်စုအတွက်အဓိကဝင်ငွေဝင်လန်းရရှိတဲ့လမ်းကြောင်းတွေကမြမတစ်လုပ်ငန်းနဲ့ပလဲလုပ်ငန်းတွေကိုဗီတိန်နိုင်ငံကပိတ်ဆို့အရေးယူလိုက်တာဖြစ်ကြောင်းအဲ့ဒီကြေညာချက်မှာဖော်ပြပါတယ်။ဒီလုပ်ငန်းတွေရဲ့အကျိုးမြတ်တွေကိုစစ်ကောင်စီကရရှိနေတဲ့အတွက်ပြစ်မှတ်ထားအရေးယူရတာဖြစ်တယ်လို့ဆိုပါတယ်။ဗီတိန်နိုင်ငံရဲ့ဝန်ကြီး Dominic Raab ကလည်းမြန်မာစစ်အုပ်စုနဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေကိုဗီတိန်နဲ့မဟာမိတ်နိုင်ငံတွေနဲ့အတူတန်းခတ်ပိတ်ဆို့မှုတွေကိုချမှတ်ဆောင်ရွက်သွားမှာဖြစ်ပြီးတရားမဝင်အစိုးရရဲ့ဗဏ္ဍာရေးလုပ်ငန်းတွေကိုလည်းပြစ်မှတ်ထားလုဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ်ဗီတိန်နိုင်ငံအနေနဲ့မြန်မာနိုင်ငံနဲ့ကုန်သွယ်ရေးကိစ္စကိုသုံးသပ်ချကြောင်းလည်းနိုင်ငံရဲ့ဝန်ကြီးရဲ့ကြေညာချက်မှာပြောပါတယ်ဒီသုံးသပ်ချက်ရလတ်အနေနဲ့ဒီတင်ကယင်းနှိမ့်နှံတဲ့စီးပွားရေးလုပ်ငန်းတွေဟာမြန်မာနိုင်ငံမှာအလို့အကံအခွင့်လန်းဖန်တီးရေးနဲ့ဆင်းရဲနွမ်းပါမှုရှော့ချရေးစတာတွေအတွက်အရေးပါတဲ့အခန်းကဏ္ဍမှာဆက်လက်ရှိနေပေမဲ့စီးအုပ်စုကိုအမှုမဲ့အမှတ်မဲ့အထောက်ပံ့ဖြစ်စေမဲ့ကိစ္စရပ်တွေကိုရှောင်ရှားသွားမယ်လို့ဆိုပါတယ်